နောက်ကိုရီးယားရဲ့ပေကျင်းဒုံးလည်းနဲ့မဲအစုလိုက်ပြုံလိုက်သိကျပျက်စီးစေတဲ့လက်နက်တွေထုတ်လို့ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူတွေအဖြစ်စွပ်စွဲခံထားရသူ၅ဦးကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကပိတ်ဆို့ရေးတွေချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကနေစတင်ပြီးမြောက်ကိုရီးယားအနေနဲ့ပေကျင်းဒုံးများလက်နက်6ဆင်းကိုပြစ်ခတ်ခဲ့ပြီးတဲ့နောက်မှာအခုလိုပိတ်ဆို့ရေးယူမှုတွေကိုပြုလုပ်ခဲ့တာပါ။ဒီလိုလက်နက်တွေထုတ်လွှင့်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားအရေးယူခဲ့တာဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနအကြံဖက်သမားနဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနတာဝန်ရှိသူ Brian Nelson ကကြေညာချက်ထဲမှာပြောဆိုခဲ့ပါတယ်။ရုရှားနဲ့တရုတ်မှာအခြေစိုက်တဲ့ကိုရီးယားလူမျိုး၅ဦးကိုအရေးယူခဲ့တာဖြစ်ပြီးသူတို့ကလက်နက်ထုတ်လို့ရမှာအသုံးပြုတဲ့စက်သွေးရေးပစ္စည်း Computer Software တာမင်းကြီးနဲ့အခြားလူအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီဌာနတွေကနေရယူပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။